ထမန်ပြင်ဆင်ဖြည့်ဆက်ပြီးတော့အတီးပြပြထန်ထားတဲ့မြေလွတ်မြေလက်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းစဉ်မှာအတားအဆီးဖြစ်နေဆိုပြီးတော့တိုင်းနာဖွဲ့တွေကပြောပါတယ်။ဒါပြင်တက်မရော်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားမှာချုပ်ဆိုထားတဲ့တိုင်းနိုင်ငံလုံးအဖြစ်ခဲ့ရဲ့စည်းရေးသဘောတူစာချုပ်
NCA မှာပါတဲ့သဘောတူညီချက်တွေကိုလည်းဒီဥပဒေကချိုးဖောက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကရင်မျိုးသားအစည်းအရုံးကရင်ယူကတောင်းဆိုလိုက်ပါတယ်။ဖြူရဲ့မြန်မာဝိုင်းစင်တောက်ကိုစောတက်ကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်။
အနေဒီဆိုရလက်ထက်မှာပြင်ဆင်ဖြည့်ဆက်ပြီးတော့ပြထန်းလိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေကပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်နိုင်သလိုအန်စီရဲ့လက်မှတ ရဖို့ဥပဒေပြဋ္ဌာန်းထားရဲ့ရက်ကနေ6လအတွင်းမြေနဲ့ပတ်သက်တဲ့အချက်လက်တွေကိုတင်ပြရမှာဖြစ်ပါတယ်။နောက်ဆုံးသမတ်ရက်2019မတ်လ17ရက်အထိတင်ပြတာမျိုးမလုပ်ဘူးဆိုရင်ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းငွေဒဏ်ထောင်ဒဏ်တွေချမှတ်ခံရမယ့်အလားအလာနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြောင်စုအစိုးရကပြင်ဆင်လိုက်တဲ့မြေယာဥပဒေကအရင်အစိုးရအဆက်ဆက်ကျင့်သုံးလာရဲ့ဗဟုချွတ်ကင်မှုအတိုင်းဖြစ်ပြီးကရင်မျိုးသားအစည်းအရုံးရဲ့မြေယာမူဝါဒနဲ့ကိုက်ညီမှုမရှိကြောင်းဌာနတိုင်းသားတွေရဲ့လူအခွင့်အရေးပြီးတော့ဖက်ဒရယ်စံချိန်စံညွှန်းတွေကိုလည်းအလေးထားတာမျိုးမရှိတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းကရင်မျိုးသားအစည်းအရုံး KNU အထွေထွေအတွင်းရေးမှူးနှင့်ဗဒူစောလာထွန်းကပြောပါရယ
်အဓိကတော့ policy ဘိုင်းဆိုင်ကျွန်တော်ညှိရမယ့်ကိစ္စဖြစ်တာပေါ့နော် policy ဘိုင်းအဓိကတော့ဒီနိုင်ငံအတွက်ကျွန်တော်တိုင်းလာဒီနိုင်ငံမှာနေတဲ့လူတွေအားလုံးနဲ့ခုနကဒီကန့်ညီတဲ့ညာဥပဒေတစ်ခုတော့ကျွန်တော်အားလုံးလက်ခံနိုင်တဲ့ဟိုပုံစံနဲ့ကျွန်တော်ဆွေးနွေးကြမှာဖြစ်တာပေါ့နော်ဆိုတော့ဒီခုထောက်တဲ့ဥပဒေရကျွန်တော်ရှိတဲ့ကျွန်တော်ဒီဆောင်မဲ့ဒီအနာဂတ်ဖက်ဒရယ်နဲ့ကတော့ကန့်ညီမှုတော့ခုနကဒီဥစ္စာပေါ့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒါတွေကကျွန်တော်ခုနကဒီလက်ခံလို့မရတဲ့ပုံစံဖြစ်တာပေါ့နော်
မြေလုံးမြေရင်တုံးချခြင်းသူတွေအနေနဲ့ဥပဒေတည်ပြုပြီး6လအတွင်းမှတ်မုံတင်ရပါမယ်။လျှောက်ထားဖို့ပြက်ကွက်ရင်ထောင်ဒဏ်2နှစ်နဲ့ဒဏ်ငွေပေးဆောင်ရမယ်လို့မြေလုံးမြေရင်စီမံခန့်ခွဲရေးကော်မတီက7လပိုင်း30ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကနေအသိပေးအကြောင်းကြားထားပါဗျ။အစိုးရအနေနဲ့တိုင်းဒေသတွေကရှိရင်းဆွဲဥပဒေတွေကိုမလေးလာသလို2016မြေတုံးချမှု policy နဲ့လည်းလုံးဝဆန့်ကျင်နေရတဲ့အတွက်ဒီမြေလုံးမြေရင်စီမံခန့်ခွဲရေးဥပဒေကိုပြန်ပြီးသုံးသပ်တင်တယ်လို့ကချင်မျိုးသားကွန်ဂရက်ပါတီKNC ဥက္ကဋ္ဌဒေါက်တာ M ခွန်လာကပြောပါတယ
်အဓိကကျွန်တော်ပြောလို့ဒါဒီဥပဒေကော်မတီတို့ဒီလွတ်တော်တို့ကဒီဟာတွေချမှတ်နေနေရမှာကိုလုတ်ခါခဲ့တဲ့ policy တွေနဲ့အကြောင်းညင်ရုပ်ပေါ်ဆိုလို့တော့ဗောနော်အဲ့ဒါလည်းတစ်ချက်သူတို့လွတ်သွားတယ်လို့ကျွန်တော်မြင်တယ်ဥစ္စာပိုင်းပြင်ဆင်မှုကကြတော့ဒီလိုမျိုးသောက်တာအတွင်းမလုံရင်ချက်မယ်ဆိုရင်သူ့ဘက်ကလည်းအစင်သင့်ဖြစ်ထားဖို့လိုတယ်ကျွန်တော်ဒါအစိုးရလုံလုံငန်းလေပတ်ပုံကိုကျွန်တော်ထောက်ပြခြင်းအဲ့ဒါပါလို့တက်ဆိုင်နေရကော်မတီအစစ်အစင်ဖွဲ့ပြီးပြီလားအဲ့မိကောမေးချင်တယ်ဒီနေရာမှာဘာမှမဖွဲ့ထားဘူးဗျလူအင်အားလည်းမရှိဘူးဝန်ထမ်းအင်အားလည်းမရှိဘူးအဲ့ဒါနဲ့လူတွေကိုတောင်းချီပြီးတော့မှတပြိုင်နက်တည်းမပုံတင်ခိုင်းဖို့ဆိုတာမဖြစ်နိုင်ဘူးလူတွေမလုံနိုင်ဘူးမြေတိုင်းစီးရီတည်းမသွားနိုင်ဘူးလေအဲ့တော့မလုံနိုင်တဲ့ဟာကိုဘာဖြစ်လို့အာဏာမသက်ရောက်နိုင်သောဥပဒေကြီးကိုဇွတ်ပြထမ်းတယ်ဆိုတာလည်းမေးခွန်းထုတ်ရဖြစ်တာသူတို့ပြန်လဲတုံ့တာမယ်မတုံ့တာပဲလဲဓာကြီးကိုလူတွေချိန်ကြမှာကောက်ပြီးဒုက္ခပေးဖို့လုပ်ရင်တော့ပြဿနာတည်ရပေါ့တဲ့။ဘာသာငြိမ်းချမ်းရေး peace process တွေကျွန်တော် national reconciliation တွေအကုန်လုပ်ကြတယ်ကျွန်တော်ကြည့်ရတော့မှာ။နောက်တစ်ခါ EA ကိုထိန်းချုပ်နေမြေနဲ့ EA ကိုထိန်းချုပ်နေမြေမဟုတ်တဲ့ဟာတွေကိုဥပမာကချင်းရဲ့ရှမ်းရဲ့ဟိုကရင်နီတို့ဤပြဿနာဘယ်လိုဖြေရှင်းမလဲ။ဥပဒေရင်းညီတယ်မသွားဘူး။ရှိတဲ့နေရာပဲရှိတယ်လို့လုပ်မယ်ဆိုရင်တော့နည်းနည်းခက်တယ
်။အစိုးရအဆက်ဆက်ကအုပ်ချုပ်နေရဲ့အရင်ကာလတွေကမြေလို့မြေရိုင်းကိစ္စကိုအမိန့်ညွှန်ကြားချက်နဲ့ကင်ွယ်ခဲ့ရဖြစ်ပြီးအဲ့အာကိုပဲ2012မှာဥပဒေအနေနဲ့ပြဋ္ဌာန်းခဲ့ရပါ။ပြည်တံသတ်မှတ်ချက်တွေထည့်သွင်းထားရဲ့ပြင်ဆင်ထားရဲ့ဥပဒေကိုတော့ NLD အစိုးရလက်ထက် 2018 စက်တင်ဘာ17မှာပြဋ္ဌာန်းလိုက်တာပါ။လက်ရှိမြန်မာနိုင်ငံမှာမြေလုံးမြေလက်မြေရိုင်းဧက45တန်းရှိပြီး82ရာခိုင်နှုန်းကတိုင်းရင်းသားဒေသတွေကဖြစ်တယ်လို့မြေယာစီမံခန့်ခွဲမှုနဲ့စည်ရင်းအင်းဌာနတွေရဲ့အချက်အလက်တွေမှာဖော်ပြထားပါဗျ